visa tat tan lo ni de tiru linga nai ngan da cham ya yadana kong de te yak ko tiru linga on phaw khwe mu tan de ya ne pi ga de tadin pat ka phan si mi da ha de lo visa tat tan lo ni de nai ngan cha da ri pye rin ma blao taw shi ni bi le lo sin sa sia phit yu ma ka si bwa yi yi be che ma ho phe a chan phe kun ye ta khu khu ne chit set hlut sha me lu re yo ma shi nai mu la lo sat twe sia shi la ba de 2014 september 5 ye ni tho the development sa sa ma taw a sha ko al qaeda အယုံရောက်နေတယ်လို့ Al-Qaeda ခေါင်းဆောင် Al-Zawahiri ထုတ်ပြန်တဲ့ရုပ်သံကိုကိုးကားပြီး IS အဖွဲ့ဟာတောင်အရှကိုဥတီလာနိုင်မလာနိုင်သုံးသပ်တဲ့ဆောင်းပါးတစ်စောင်ဖော်ပြထားပါတယ်။ Al-Qaeda ဟာမြန်မာဘင်္ဂလားဒေ့ရှ်နဲ့အိန္ဒိယက Gujarat နဲ့အာတမ်ပြည်နဲ့ Ahmedabad နဲ့ Kashmir ဆရာတွေကိုနာမည်နဲ့တကွထုတ်ဖော်ပြောရင်း Jihad လန်တော်လွှင့်တယ်မယ်လို့ပြောပါတယ်။ဒီမတိုင်ခင်2013မေလမှာ Indonesia နိုင်ငံ Jakarta မြို့တော်မှာရှိတဲ့မြန်မာတန်ယုံကိုတိုက်ခိုက်ဖို့ကြံစီတဲ့လူနှစ်ယောက်ကို Indonesia ရဲတပ်ဖွဲ့ကဖမ်းဆီးမိတာလည်းရှိပါတယ်။မနေ့က April 12ရက်နေ့ထို India Today မှာလည်း Al-Qaeda ရဲ့စီမံကိန်းကိုဖော်ပြထားပါတယ်။ Syria နိုင်ငံ Al-Qaeda အဖွဲ့မှာတာဝန်ထမ်းဆောင်တဲ့အသက်28နှစ်ရွယ် Britain Rohingya Samuel Rahman အကြောင်းကိုဖော်ပြတာပါ။ India စုံစမ်းရေးအဖွဲ့ကဖော်ထုတ်နိုင်လို့လူငယ်တွေကိုစုဆောင်းမဲ့သူ့အစီအစဉ်ကိုသိရပါတယ်။လူမျိုးဘာသာအစွဲကြီးတဲ့လူငယ်တွေကိုဘင်္ဂလားဒေ့ရှ်မှာစုဆောင်းပြီးဆီးရီးယားနဲ့မြန်မာနိုင်ငံကိုဆစ်လွတ်ဖို့ကြံစီသူလို့ပြောပါတယ်။အကြမ်းဖက်လှုပ်ရှားမှုနဲ့သူကဘင်္ဂလားဒေ့ရှ်မှာပန်းစည်းမိလို့2014အောက်တိုဘာကနေ2019ဧပြီလထိအကျဉ်းချခဲ့သူလည်းဖြစ်ပါတယ်။ဒီနောက်2019ဇူလိုင်မှာစာရွက်စာတမ်းမပါဘဲအိန္ဒိယကိုဝင်လာတဲ့အခါဘင်္ဂလားဒေ့ရှ်နိုင်ငံသားအယ်ကိုင်ဒါအဖွဲ့ဝင်အဘူအကာနဲ့အဆက်အသွယ်ရပြီးအိန္ဒိယကမြို့တွေကျောင်းတည်တဲ့အကောက်အကူညီနဲ့နယူးဒယ်လီမြို့မှာ54ရက်နေဘူးတယ်လို့အိန္ဒိယစုံစမ်းရေးအဖွဲ့ကပြောပါတယ်။လူစုဆောင်ပေးတဲ့နေရာမှာကူညီတဲ့အယ်ကိုင်ဒါအကြမ်းဖက်သမားမဟင်ဆိုသူနဲ့မနစ်ကစက်တမန်မှာရမန်အဆက်အသွယ်ရတယ်လို့လည်းဆိုပါတယ်။မဟင်ကဘင်္ဂလားဒေ့ရှ်ကဖြစ်ပါတယ်။ဘင်္ဂလားဒေ့ရှ်ဆိုတာမြန်မာအင်းနီချင်းနိုင်ငံဖြစ်ပြီးရခိုင်ပြည်နယ်ကအစိုးရပြုံလိုက်ထွက်ပြေးသွားရတဲ့ရိုဟင်ဂျာဒုက္ခသည်တွေကိုလက်ခံထားတဲ့နိုင်ငံဖြစ်ပါတယ်။မြမအနောက်တကားကျိုးနေတာမဟုတ်မပြောကောင်းမဆိုကောင်း IS ပဲဖြစ်ဖြစ် Al-Qaeda ပဲဖြစ်ဖြစ်တခြားအစွန်းရောက်ဘဲကျမ်းဖက်အဖွဲ့စည်းကပဲဖြစ်ဖြစ်ဝင်ရောက်လာပြီးအနေပေးမယ်ဆိုရင်ပြည်ရင်းအားနဲ့ညင်ညွတ်ညွတ်ခုကန်တွန်းလာဖို့လိုလာပါတယ်။ဒါကြောင့်လေလောလောဆယ်မှာတိုက်ပွဲတွေနဲ့လှုပ်ရှားနေတဲ့အေးအေးရခိုင်တပ်မတော်ပြောခွင့်ရပုဂ္ဂိုလ်ခိုင်သူခါက
ရခိုင်ဒေသကာကွယ်ရေးအတွက်နော်ရခိုင်ပြည်သူတရားလုံးကထောက်ခံထားတဲ့ဥမာရခိုင်တပ်တော်ကိုသူတို့ဘက်ကစဉ်းစားမှာက DNA ကိုတိုင်းပြည်အတွက်ငါတို့ဘလို့ပုံစံမျိုးနဲ့အသွင်ပြောင်းပြီးတော့အသုံးပြုမလဲနော်အဲ့ဒီဥစ္စာအတွေ့အကြုံမျိုးတွေ့ရမှာအခုဖြစ်တည်လာတဲ့ဒီရခိုင်တွေရဲ့ DNA ကိုနော်ဗမာပြည်ထက်ကလည်းပြည်ထက်မတော့အောင်နောက်ပြီးတော့ဒီတိုင်းပြည်အတွက်လည်းအကျိုးရှိအောင်ပြည်ပရန်ကာကွယ်ရေးမှာဒီရခိုင်တွေကိုဘလို့အသုံးချမလဲဆိုတဲ့ဥစ္စာသူတို့ဘက်ကတွေ့ရမှာ
မြန်မာနိုင်ငံရှိဘက်ကျန်းကစီးရိုးကလည်းကျိုးနေတာမို့တရုတ်နိုင်ငံသားတွေတကားမရှိဒါမရှိဝင်လာနိုင်ပါတယ်။မြမပင်လေကံယူရကလည်းဟင်းလင်းကြီးပွင့်နေတာမို့လုံခြုံရေးကအရေးကြီးပြန်ပါတယ်ရှင်။